ဒီကနေ့ဟာဆိုရင်သခိုင်းတိုင်းမုံရွာခရိုင်ဆလင်းကြီးမြို့နယ်အတွင်းကလက်ပတောင်းတောင်ကျင်းဤစီမံကိန်းရဆိုင်ရေးငင်းချမ်းစွာဆန္ဒပြတောင်းဆိုနေကြတဲ့တန်ကားတော်တွေနဲ့ဒေသခံတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းခဲ့တာနှစ်နှစ်တင်းတင်းပြည့်တဲ့နေ့ဖြစ်ပါတယ်။ဒီလိုနှစ်နှစ်တင်းတင်းသာပြည့်သွားပေမဲ့လို့အဲ့ဒီအကြမ်းဖက်ဖြိုခွင်းမှုမှာပါဝင်ပတ်သက်သူတွေကိုအစိုးရဘက်ကတစုံတရာအရေးယူမှုမရှိသေးတဲ့အပေါ်မှာ ਨੇ လူ့အခွင့်အရေးချုပ်ဖောက်မှုတွေဆက်ပြီးရှိနေတဲ့အပေါ်အတော်လေးစိုးရိမ်နေတဲ့အကြောင်း Amnesty International လို့ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာကွင်အဖွဲ့ကြီးရဲ့ဒုတိယညွှန်ကြားရေးမှူးတဦးဖြစ်သူ Miss Magna Ibrahim ကပြောဆိုလိုက်ပါတယ်။သူဟာဆိုရင်လက်ပတောင်းတော်ကျင်းစီမံကိန်းရဆိုင်ရေးငင်းချမ်းစွာဆန္ဒပြတောင်းဆိုသူတန်ဃာတော်တွေနဲ့ဒေသခံတွေအပေါ်အာဏာပိုင်တွေကမီးလောင်ဘုံသုံးအကြမ်းဖက်ဖြိုခွင်းမှုတွေလုပ်ခဲ့တဲ့ဆိုတဲ့အပေါ်စုံစမ်းဖို့ကိုယ်တိုင်မြန်မာနိုင်ငံကိုတွားရောက်ခဲ့သူပါ
So at the moment we are basically in the process of completing our investigation
လက်တလုံးမှာတော့ကျမတို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုအပြီးသတ်နေပါပြီအတင်းကျပ်ရွှေ့ဖြောင်းခိုင်းတာနောက်ပြီးတော့သဘာဝပတ်ဝန်းကျင်အတွက်စိုးရိမ်စရာတွေ2012နိုဝင်ဘာလတုန်းက white phosphorus ဘုံတွေသုံးပြီးတော့ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာအပါအဝင်စီမံကိန်းနဲ့ပတ်သက်တဲ့ပြဿနာတွေကိုစုံစမ်းထားပါတယ်
အနာပိုင်တွင်ရဲ့ဒီအကြမ်းဖက်ဖြိုခွင်းမှုအတွင်းအ ਨੇ ဆုံးတန်ဃာတော်69ပါးနဲ့ဆန္ဒပြသူ6ယောက်မိလောင်ဒဏ်ရာတွေရရှိခဲ့ကြတာဖြစ်ပါတယ်။ဒါ့အပြင်နိုဝင်ဘာလ28ရက်ကြာတာပရင်းနေ့ကလည်း AI ကနေကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးတော့ဒီကြေညာချက်ထဲမှာအဓိကမိမောင်းထုတ်ပြထားတာကကုမ္ပဏီတွေနဲ့ဒေသခံတွေကြားဖြစ်နေတဲ့ပြဿနာတွေကိုပြီးအောင်မဖြေရှင်းသေးပဲကျင်းနီစီမံကိန်းကိုဆက်လက်အကောင့်ထဲပေါ်နေတာကြောင့်လူခွင့်ရချိုးဖောက်မှုတွေနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမဲ့အန္တရာယ်တွေဆက်ပြီးဖြစ်လာမှာကိုစိုးရိမ်တဲ့အကြောင်းထောက်ပြထားပါတယ်။ဒါကြောင့်ပြဿနာတွေဖြေရှင်းပြီးတဲ့အထိစီမံကိန်းကိုရဆိုင်ထားဖို့လည်း Miss Magna Ibrahim ကပြောဆိုခဲ့ပါတယ
်။ Our focus is on the human rights impact of their projects.
စီမံကိန်းကြောင့်လူခွင့်ရေးထိခိုက်နေတာကိုကျမတို့ကအာရုံစိုက်ထားပါတယ်။တွေးရှိချက်တွေနဲ့ပတ်သက်လို့ကုမ္ပဏီကိုတင်ပြသွားမှာဖြစ်တာကြောင့်လက်တလုံးမှာအသေးစိတ်တွေကိုမပြောနိုင်သေးပေမဲ့လည်းလူအခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့အကြီးအကျယ်စိုးရိမ်နေဆိုတာကတော့ပြောနိုင်ပါတယ်။စီမံကိန်းတွေပြောင်းရွှေ့ခိုင်းတဲ့ကိစ္စမျိုးတွေလို့ဒီအထက်ကတချို့ကိုလည်းလက်ပတောင်းစုံစမ်းစစ်ဆေးရေးကော်မရှင်ကထောက်ပြထားပြီးသားပါ။ဒါတွေကလက်ရှိလက်ပတောင်းစီမံကိန်းနဲ့ပတ်သက်လို့လူတွေစိုးရိမ်နေကြတဲ့ကိစ္စပါ။လက်ရှိစီမံကိန်းနဲ့လက်ပတောင်းစီမံကိန်းသစ်တွေကိုအကောင့်ထဲမဖော်ခင်မှာပြဿနာတွေကိုအရင်ဖြေရှင်းဖို့လိုပါတယ်။ဖြေရှင်းရမယ့်ကိစ္စတွေကိုအရင်မလုပ်ဘဲနဲ့စီမံကိန်းကိုစခဲ့လို့သာပြဿနာတွေပေါ်ရတာလို့ကျမတို့ယူဆတယ်။ပြဿနာတွေအားလုံးကိုဖြေရှင်းမပြီးမချင်းစီမံကိန်းကိုရပ်ထားဖို့အတွက်ကျမတို့ညင်ညာချက်ထမှာတောင်းဆိုထားတာကိုလည်းတွေ့မှာပါ။
ဒါ့အပြင်လက်ပတောင်းတောင်ကျင်းဤစီမံကိန်းကြောင့်လူခွင့်ရချိုးဖောက်မှုတွေမှာပါဝင်ပတ်သက်သူတွေကိုထိထိရောက်ရောက်ရေးယူဖို့နဲ့နောက်ထပ်လူခွင့်ရချိုးဖောက်မှုတွေထပ်မဖြစ်အောင်မြမအစိုးရကို AI ဖွဲ့ကြီးအနေနဲ့တိုက်တွန်းသွားမယ်လို့လည်းသူကပြောဆိုခဲ့ပါတယ
် First of all directly conducting advocacy with the government and we hope they will respond to the concerns we're raising
ပထမဆုံးကတော့အစိုးရနဲ့တိုက်ရိုက်ထိတွေ့အစည်းအုံသွားမှာပါစိုးရင်စရာကိစ္စတွေနဲ့ပတ်သက်ပြီးတော့အစိုးရကတုံ့ပြန်ဆောင်ရွက်မယ်လို့လည်းကျမတို့မျှော်လင့်ပါတယ်ဒီလိုမှမဟုတ်ဘူးဆိုရင်တော့ကုလသမဂ္ဂလူ့အခွင့်အရေးလုပ်ငန်းစဉ်မှာထည့်သွင်းနိုင်မှုအပါအဝင်ဒီကိစ္စတွေကိုနိုင်ငံတကာကအာရုံစိုက်လာအောင်လို့ကြိုးပမ်းသွားမှာပါ
AI အဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးတဦးဖြစ်သူ Miss Magna Ibrahim ပြောသွားခဲ့တာပါသူပါဝင် AI ကိုယ်စားလှယ်တချို့ဟာဒီ2014ခုနှစ်နှစ်စံပိုင်းမှာပဲမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတော့ထိခိုက်နစ်နာသူကာယကံရှင်တွေနဲ့တွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့ပြီးမကြခင်ရှင်းနှစ်စံပိုင်းလောက်မှာပဲအစိုးရခန်းစာထုတ်ပြန်မှုရှိပါတယ်ဒီအစီအစဉ်ခန်းစာမထွက်ခင်မှာကုမ္ပဏီကိုလည်းတင်ပြပြီးတော့ကုမ္ပဏီဘက်ကတုံ့ပြန်မှုတွေတခုရအောင်လုပ်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်။သမ္မတဦးသိန်းစိန်အစိုးရကတော့လက်ပတောင်းတောင်ကျင်းဤစီမံကိန်းရဆိုင်ရေးတောင်းဆိုသူတွေအပေါ်အကြမ်းဖက်ဖြိုခွင်းမှုကိုစုံစမ်းစစ်ဆေးဖို့အတွက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကိုတာဝန်ပေးအပ်ခဲ့တာပါ။ဒီကော်မရှင်ကနေစစ်ဆေးတွေ့ရှိချက်တွေကိုသမ္မတထံတင်ပြခဲ့ပြီးကော်မရှင်ကတင်ပြတဲ့အကြံပြုချက်တွေကိုအကောင့်ထပ်ဖော်ဖို့ကော်မတီတစ်ရပ်ကိုလည်းဖွဲ့စည်းပေးခဲ့ပါတယ်။ဒါပေမဲ့လည်းဒီကော်မတီကအပြည့်အဝတာဝန်ယူလှုပ်ဆောင်ခြင်းမရှိဘူးဆိုပြီးဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါလိမ့်ရှင်။